အခုကျွန်တော်တို့အတန်လွှင့်နေချိန်မှာပဲမြန်မာနိုင်ငံမှာ82နှစ်ပြည့်လွတ်လပ်ရေးနေ့အခမ်းအနားတွေကျင်းပနေပြီဖြစ်ပါတယ်လွတ်လပ်ရေးပြည်သူ့ကာဗိုလ်ချုပ်အောင်ဆန်းနဲ့တူကလွတ်လပ်ရေးကြိုးပမ်းမှုမှာပါဝင်ခဲ့တဲ့တိုင်းရင်းသားခေါင်းဆောင်ကြီးတွေမျှော်မှန်းခဲ့ကြတဲ့အခြေအနေတွေအခုချိန်ထိပြည့်မလာသေးပေမဲ့တိုးတက်ပြီးတရားဝါပြောတဲ့မြန်မာနိုင်ငံဖြစ်ဖို့ဆိုရင်ငြိမ်းချမ်းရေးရအောင်လုပ်ဖို့လိုတယ်လို့တိုင်းရင်းသားရေးလှုပ်ရှားသူတချို့ကပြောဆိုသုံးသပ်ကြပါတယ်
လူလိုက်ရေးပြည်သူကားကြီးဘိုလ်ချုပ်အောင်ဆန်းနှင့်မျိုးချစ်ကောင်းဆောင်များမျှော်မှန်းခဲ့သည့်ဒီမိုကရေစီဖက်ဒရယ်နိုင်ငံတော်ကြီးဖြစ်ပေါ်လာ၏ရည်မှန်းလျက်နိုင်ငံတော်အစိုးရ၏ဥဆောင်မှုနှင့်အတူအမျိုးသားပြန်လည်ပြင်းပြမှုတို့ကိုခိုင်မာတဲ့ခိုင်မာတည်ဆောက်နိုင်ဒီနှင့်အမျှငြိမ်းချမ်းသာယာဝါပြောသည့်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးကိုမလွဲမသွေတည်ဆောက်နိုင်ဖြစ်ပါသည်
ဒါတော့ရန်ကုန်မြို့မဟာဗန္ဓုလပန်းချံမှာဒီမနေ့အစောပိုင်းကလွတ်လပ်ရေးနေ့အခမ်းအနားကျင်းပနေတာဖြစ်ပြီးအဲ့ဒီမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကလွတ်လပ်ရေးနေ့သဘွန်လာကိုဖတ်ကြားခဲ့တာပါအမေရိကန်ပြည်ထောင်စုအာရီဇိုနာပြည်နယ်မှာလက်ရှိနေထိုင်တဲ့1990ရွေးကောက်ပွဲအနိုင်ရမိုင်းရှူးမြို့နယ် SNLD ပါတီကိုယ်စားလှယ်ဆိုင်းဝင်းဖေကတော့တာယာဝါပြောတဲ့မြန်မာနိုင်ငံဖြစ်ဖို့ဆိုရင်ငြိမ်းချမ်းရေးရဖို့အရေးကြီးတယ်လို့သုံးသပ်ပါတယ
်ကျွန်တော်တို့ဒီကဘူဝမ်လက်ထက်ဒီကကျူးစားခဲ့တဲ့ဟာကြီးလူကျန်ပန်းနိုင်တော့မရောက်သေးဘူးလို့ကျွန်တော်ပြောရမှာပါလေနော်။သာယာဝါပြောတော့ပြည်တော်လူကြီးပေါ့ခင်ဗျာ။အဲ့ဒါရောက်ဖို့ဆိုပထမဆုံးအဆင့်ကတော့ငြိမ်းချမ်းရေးရှိဖို့လိုတယ်ပေါ့။ငြိမ်းချမ်းရေးရှိမှကျန်တာတွေဆက်လုပ်လို့ရမှာပေါ့နော်။အဲ့တော့ငြိမ်းချမ်းရေးရဖို့အတွက်ကလည်းပဲအစိုးရပါဝင်ပေါ့နော်။အဲ့ဒါဖွဲ့စည်းရင်းဖွဲ့စည်းတိုင်းတစ်ခုချိုးတက်တယ်လို့ထင်တယ်။အဲ့ဒါယူသားမှုလို့ထင်တာပဲ။တမိုင်းအမှန်မှန်နိုင်မြင်ဖို့လဲလိုတာပေါ့နော်။အမှန်မြင်နေသားနဲ့တမိုင်းကရှိခဲ့တဲ့အတိုင်းလည်းမခံနဲ့လောက်မှဝါရဖြန့်ယူရဲလမ်းကြောင်းကိုအတင်းတိုက်နေတယ်ဟာဆိုတာမျိုးကိုကျွန်တော်မယုံသာဘူးလို့ပြောချင်တာပေါ့
လွတ်လပ်ရေးရဲ့အနှစ်သာရဖြစ်တဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်နိုင်ဖို့ဆိုရင်ငြိမ်းချမ်းရေးရအောင်ဆက်လက်ဆောင်ရွက်သွားမယ်လို့အမေရိကန်မှာခေတ္တနေထိုင်တဲ့ CNF ချင်းအမျိုးသားတပ်ဦးရဲ့ဒုက္ခတက်ဦးထန်နန်လျှမ်းထံကပြောပါတယ
်ကျွန်တော်တို့82နှစ်ပြည့်ပြီဖြစ်တဲ့ပြည်ထောင်စုမြန်မာနိုင်ငံတော်ကြီးဟာဘုချုပ်အောင်စားနဲ့ကွာတိုင်းရင်းသားကောင်းဆောင်များပင်လုံစာချုပ်အရမျှော်မှန်းထားတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုအဆင့်ကိုအပြည့်အဝမရောက်သေးဘူးလို့ကျွန်တော်ပြောချင်ပါတယ်။ဒီလိုမရောက်ရတဲ့အကြောင်းရင်းတွေထဲမှာတော့ဖွဲ့စည်းပုံမှာအာမခံချက်ပေးထားတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုကျွန်တော်တို့မတည်ဆောက်နိုင်တဲ့အတွက်ကြောင့်ဒီနေ့အထိကျွန်တော်တို့မျှော်မှန်းထားတဲ့ပန်းတိုင်ကိုမရောက်သေးဘူးလို့ကျွန်တော်မြင်ပါတယ်။ဒါပေမဲ့ဘုချုပ်အောင်ဆန်းနဲ့တကွပင်လုံစာချုပ်မှာချုပ်ဆိုခဲ့တဲ့ကောင်းဆောင်ကြီးများရဲ့မျိုးဆက်သားသမီးများကိုတိုင်အတိုင်ပင်ခံတော်အောင်ဆန်းစုကြည်ကိုတိုင်အပါဝင်နိုင်ငံတော်ရဲ့အခမ်းအနားမှာထဲထဲဝင်ဝင်ပါဝင်နေတဲ့အတွက်ကြောင့်ကျွန်တော်တို့ကောင်းဆောင်ကြီးများမျှော်မှန်းထားတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်တော့တစ်ဆိုင်မှမှအားလုံးကဝိုင်းဝန်းလုပ်နေကြတယ်လို့ဒါပေမဲ့ဒီထဲမှာကျွန်တော်တို့ရဲ့အခက်အခဲတွေအများကြီးဟာတဦးနဲ့တဦးနားလည်မှုအပြည့်ရှိပုံနဲ့ယုံကြည်မှုအပြည့်ရှိပြီးမှကျွန်တော်တို့ရဲ့ရေမှန်းချက်ပန်းတိုင်ရောက်နိုင်မယ်လို့ကျွန်တော်ခံယူပါတယ်
။တခြင်းကမြန်မာနိုင်ငံဟာအင်္ဂလိပ်လက်အောက်မှာကျွန့်ဖြစ်ခဲ့ရပြီးလွတ်လပ်ရေးရလာပြီးအခုခေတ်ကာလမှာအဲ့ဒီအခြေအနေမျိုးပြန်မရောက်ဖို့လိုတယ်လို့ဝါရှင်တန် DC အခြေစိုက်ကကြင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးဂွန်ဆန်ကတိုက်တွန်းပါတယ်
။နာမည်အရလွတ်လပ်ရေးရတဲ့82နှစ်ပြည့်ပါပြီ။ဒါပေမဲ့စိတ်သက်တန်းတူညီကျူအခွင့်အရေးပြည်ထောင်စုအတွက်ကလည်းလွတ်လပ်ရေးကတော့ဒီနေ့အထိမရသေးပါဘူး။အင်္ဂလိပ်ကျွန်ဘွားကနေနောက်ကျွန်ဘွားကိုပြောင်းလဲလို့ပဲကျွန်တော်တိုင်းရင်းသားတွေဒီလိုပဲခံစားရပါတယ်။အဲဆိုတော့ကျွန်တော်လိုအပ်တာကအပြီးဆုံးငြိမ်းချမ်းရေးကျွန်တော်လိုအပ်တယ်။နောက်ကတန်းတူညီပြီးအခွင့်အရေးလိုအပ်တယ်။နောက်တိုင်းရင်းသားတွေကိုအကုန်လုံးကိုကျွန်မကိုဖန်တီးနိုင်ဖို့အခွင့်အရေးရှိရမယ်။အဲအလုံးကတော့ပေါ့နော်။တန်းကြီးဒီတိုင်းရင်းသားအခွင့်အရေးပြေဝတော့ဖက်ဒရယ်ပြည်ထောင်စုဖြစ်ရမယ်ပေါ့။ငြိမ်းချမ်းရေးတရားဆိုကျွန်တော်တို့နိုင်ငံရေးကိုဆက်လက်ဆွေးနွေးလို့ရတာပါလိမ့်မယ်။ကျွန်တော်ပြင်လုံးမှာကတိကဘပြုခဲ့တဲ့ဖက်ဒရယ်ပြည်ထောင်စုဟိုကောင်ထဲပို့လို့ရပါမယ်
။1886ခုနှစ်မှာအင်္ဂလိပ်ကိုလိုနီလက်အောက်ရောက်သွားခဲ့တဲ့မြန်မာနိုင်ငံဟာ1948ခုနှစ်ဇန်နဝါရီလ4ရက်နေ့မှာပြန်ပြီးလွတ်လပ်ရေးရခဲ့တာကြောင့်အခုဆိုရင်82နှစ်ရှိသွားခဲ့ပါပြီခင်ဗျာ။